This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။မင်္ဂလာနနခင်ပါရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတပါဝါပေးဆေးရနာရှင်ပြည်သူအနေကင်ဝေးပြီးကိုစိတ်နှပါပေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဇွန်လ17ရက်နေ့ Radio NUG ရဲ့မနခင်အစီအစဉ်လေးကိုစတင်ထုတ်ဝေပြီးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ Radio NUG ရဲ့စီးရဲသတင်းကောင်းထုတ်ချက်ကိုမေဦးအလင်ကမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်မြန်မာတိုင်းနယ်စပ်ကအမိုးနယ်စပ်ခေါ် .2566 ဒက်စကန်ကို KNU ကသိမ်းပိုက်လိုက်တဲ့သတင်းကိုတင်ပြပေးကြပါတယ်မြန်မာတိုင်းနယ်စပ်ကအမိုးနယ်စပ်သို့မဟုတ် .2566 နေရာရှိစစ်ကောင်စီစကန်တခုကိုအပိတက်သိမ်းပိုက်နိုင်ခဲ့တယ်လို့ KNU မြိတ်တဝဲခရိုင်ကဇွန်လ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်အဆိုပါစကန်ကိုဇွန်လ10ရက်နေ့ကစတင်တိုက်ခိုက်ခဲ့တာဖြစ်ပြီး3ရက်ကြာဇွန်လ10ရက်နေ့နေ့လယ်ပိုင်းမှာအပိတက်သိမ်းနိုင်ခဲ့တယ်လို့ဆိုပါတယ်.2566 စကန်အတိုင်းတာစစ်ကောင်စီထိတာဗျူဟာကွက်ကဲမှုအောက်ရှိခလာရ25တရင်ဖြစ်ပြီး KNU မြိတ်တဝဲခရိုင်ထိတာနေထိခိဌာနချုပ်ကိုလက်လွတ်ခဲ့ရတဲ့1998နှစ်ကုန်ပိုင်းမှာတည်ထောင်ထားတာဖြစ်ပါတယ်ယခုစစ်စင်ရေးကို KNL တပ်မဟာ၄ကဦးဆောင်ပြီးကရင်မျိုးသားကာကွယ်တပ်မတော် KNDO တရင်ခွနေတပ်မဟာ drone တပ်ဖွဲ့ KDSF ထီမိုပွာဒေတာတစ်တော်ဌာန KNPF လုံခြုံရေးတပ်ဖွဲ့အမျိုးသမီးအစည်းအရုံးနဲ့မဟာမိတ်တပ်တွေဖြစ်တဲ့ TPLF FFD drone တပ်ဖွဲ့တို့ကပူးပေါင်းပါဝင်တိုက်ခိုက်ခဲ့တာလို့သိရှိရပါတယ် KNU KNL တပ်မဟာ၄ကပြီးခဲ့တဲ့လပိုင်းတွေမှာဌာနချုပ်ဟောင်းဖြစ်တဲ့ထီထာနေထီခိနေဆက်စခန်းတွေကိုပြန်လည်သိမ်းပိုက်ရရှိခဲ့တာဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာကြောက်ကြီးမှာစစ်ကောင်စီဂိတ်စကန်ကိုတိုက်ခိုက်ရှင်းလင်းခဲ့ရာစစ်သား3ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်ပဲခူးတိုင်းကြောက်ကြီးမြို့နယ်ရွာကြီးအင်းကျွော်ထိပ်မှာတက်ဆွဲထားတဲ့စစ်ကောင်စီဂိတ်စကန်ကိုဝင်ရောက်ရှင်းလင်းတိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား3ဦးသေဆုံးခဲ့တယ်လို့ Falcons Guerrilla Force ကသတင်းထုတ်ပြန်ထားပါတယ်ဇွန်လ10ရက်နေ့မနက်၈နာရီဝန်းကျင်ကအဆိုပါဂိတ်စကန်ကိုဝင်ရောက်တိုက်ခိုက်ခဲ့ရာမိနစ်20ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သား3ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်အဆိုပါစစ်ကောင်စီတပ်သားတချို့ဒဏ်ရာပြင်းထန်ရရှိခဲ့ပြီးထွက်ပြေးသွားခဲ့ကြကစခန်းကိုဝင်ရောက်ရှင်းလင်းခဲ့ရာ MA1 တနက်တလဲ KM စစ်သုံးပစ္စည်းများကိုသိမ်းဆည်းရရှိခဲ့ပါတယ်အဆိုပါစစ်စင်ရေးကို Falcons Guerrilla Force စွန့်ရဲတပ်ဖွဲ့နဲ့ KNL တရင်ရှိတို့ကပူးပေါင်းကတိုက်ခိုက်ခဲ့တာဖြစ်ပြီးအထူးကိမရှိစုခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီစစ်တွေဂန်ဂောကျွန်းကျွော်နဲ့ကြောက်ဖြူအမှတ်32ရဲတပ်ရင်းအနီးမှာတိုက်ပွဲများပြင်းထန်နေတဲ့သတင်းကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်စစ်တွေမြို့နယ်ဂန်ဂောကျွန်းကျွော်ရှိစစ်ကောင်စီစစ်စခန်းတစ်ခုကိုအရခတက်တော် AA ကမေလနှောင်းပိုင်းမှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ကြောင်း Western News မှာဖော်ပြထားပါတယ်မိုတိတန်စွာရာသွန်းနေချိန်စစ်ကောင်စီတပ်သားများအလေးငယ်ဖြစ်နေစဉ် AA အဖွဲ့ကညအချိန်မှာစစ်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ကတိုက်ပွဲတွင်စစ်ကောင်စီတပ်သားများရာနေချီသေဆုံးခဲ့ပြီးဒဏ်ရာရသူများကိုစစ်တွေမြို့ဆေးရုံနဲ့တပ်နယ်မြေဆေးရုံများသို့ပို့ဆောင်ကူတာခဲ့ရတယ်လို့သိရှိရပါတယ် AA အဖွဲ့ဟာစစ်ကောင်စီရဲ့တန်ကျက်ကစစ်ကားနှစ်စီးကိုမိရှုဖြက်စီးခဲ့ပြီးမနက်ပိုင်းမှာပြန်လည်ဆုတ်ခွာသွားခဲ့ကတေဆုံးသူများရဲ့ရုပ်လောင်းများပုပ်ပွားအနံ့စုံများစစ်တွေမျိုးပတ်သူလေတိုက်မှုကြောင့်ပြန့်နှံ့လျက်ရှိတယ်လို့ဒေသခံများကပြောဆိုနေကြပါတယ်စစ်ကောင်စီဟာစစ်တွေမျိုးနှီးရှိကြေးရွာပေါင်း20ခန်းမှာဒေသခံပြည်သူများကိုနှိမ့်ထုတ်ခဲ့ပြီးရင်းနေရာများမှာစစ်စခန်းများခိုင်မာတိစောက်ထားကဂန်ဂောကျွန်းကြေးရွာမှာလည်းတပ်သား200ထက်မနည်းနဲ့တန်ကျက်ကစစ်ကားများချထားတယ်လို့သိရှိရပါတယ်စစ်ကောင်စီဘက်မှမြေမြုံမိုင်းများထောင်ထားပြီးပေါက်တော့ ်ပုံနှံကျွန်းနဲ့ရတိတောင်ဘက်သို့လက်နက်ကြီးပစ်ခတ်မှုများပြုလုပ်လျက်ရှိတဲ့အပြင်ကလဲတဲ့မြေဝါနဲ့မေယူမြစ်တလျှောက်စစ်သင်္ဘောများနဲ့ကင်းလှည့်နေပြီးလေကြောင်းတိုက်ခိုက်မှုများလည်းရှိနေကြောင်းသိရှိရပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ရှိစစ်မြေပြင်မှာစစ်ကောင်စီတပ်ဖွဲ့ဝင်များအကြီးအကျယ်ထိခိုက်ကြဆုံးမှုများနဲ့အတူအမှတ်30နဲ့ရဲတပ်ရင်းတို့ဆုတ်ခွာထွက်ပြေးနေရကြောင်းနီရင်ဇရာသတင်းဌာနမှဖော်ပြထားပါတယ်ရဲတပ်ဝင်းဝင်းကျင်မှာစစ်ကောင်စီတပ်များကကြီးရေလေသုံးမျိုးနဲ့အရခတက်တော် AA ကိုထိုးစစ်ဆင်တိုက်ခိုက်နေတော့လေ AA ရဲ့တံပြန်ထိုးစစ်ကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်များထိခိုက်ကြဆုံးမှုများလာပြီးရဲတပ်ရင်အတွင်းသို့ဝင်ရောက်ထွက်ပြေးနေရတယ်လို့သိရှိရပါတယ်စစ်ကောင်စီတပ်ဖွဲ့များဟာအမှတ်32ရဲတပ်ရင်ကိုအင်အားအလုံးရင်းနဲ့ခုခံကာကွယ်နေပြီးလေကြောင်းမှအဓိကပစ်ကူပေးနေတယ်လို့သိရှိရပါတယ်စစ်ကောင်စီဘက်ကရဲတပ်ရင်မကြဆုံးစေရန်အသေးတန်ခုကန်တိုက်ခိုက်နေတော့လေထိခိုက်ကြဆုံးမှုများလာပြီးစစ်သားများရဲ့စိတ်ကြပြပြမှုလက်နက်ချမှုနဲ့ထွက်ပြေးမှုများရှိနေတယ်လို့သိရှိရပါတယ်ဇွန်လ9ရက်နေ့ကဂုံးချိန်တိုက်နယ်အမှတ်32ရဲတပ်ရင်းအနီးဝင်ချင်းပြိုင်းစစ်ကနန်းဖဲတောင်မင်းတက်တောင်နဲ့မလကျွန်း area တဝိုက်ကိုစစ်ကောင်စီများက Jet Fighter နဲ့ Y12 လေယာဉ်များနဲ့ပုံကျဲတိုက်ခိုက်ခဲ့ပြီးရေကြောင်းမှလည်းပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီ CDF အရှူကနေရီကန်လေကြောင်းရန်ကာကွယ်ရေးတပ်စခန်းမှထွက်ပြေးလာတဲ့ပြည်သူစစ်များအားလက်နက်များနဲ့တကွာအရှင်ဖမ်းမိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်2025ခုနှစ်ဇွန်လ4ရက်နေ့မှာနေရီကန်လေကြောင်းကာကွယ်ရေးတပ်စခန်းမှရှေ့တန်းကာကင်တာဝန်ထမ်းဆောင်နေစဉ်ထွက်ပြေးလာတဲ့စစ်ကောင်စီတပ်သားပြည်သူစစ်3ဦးကို MA မျိုးစားလက်နက်ငယ်3လက်နဲ့ KN အချို့နဲ့အတူအရှင်ဖမ်းမိခဲ့ကြောင်းချင်းကာကွယ်ရေးတပ်အရှူ CDF အရှူမှသတင်းထုတ်ပြန်ထားပါတယ်နေရီကန်လေကြောင်းကာကွယ်ရေးတပ်စခန်းတာဝန်ထမ်းဆောင်နေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်များအနေနဲ့ဒေါ်လိုင်းတပ်ဖွဲ့ဝင်များနဲ့ထိတ်ဆက်ဆက်သွယ်ပြီးအမြန်ဆုံးအလင်းဝင်ပူပေါင်းကြပါရန်တိုက်တွန်းထားပါတယ်ခင်ဗျာကောလင်းမြို့နယ်ကကျေးရွာနှစ်ခုကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာပြည်သူတဦးသေဆုံးပြီး၄ဦးဒဏ်ရာရရှိခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။စကိုင်းတိုင်းကောလင်းမြို့နယ်ကဖလဲကျေးရွာနဲ့ကောလင်းဝန်းသူအဆက်ကကံကုန်းကျေးရွာတို့ကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့ရာပြည်သူတဦးသေဆုံးခဲ့ပြီး၄ဦးဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ဇွန်လ9ရက်နေ့မနက် 9:20 မိနစ်မှာဖလဲကျေးရွာကိုမိတ်တီလာလေတပ်မှ Jet Fighter တစ်စီးနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုတွင်အမျိုးသမီး2ဦးနဲ့အမျိုးသားတူထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်6လုံးထိခိုက်ပျက်စီးခဲ့ရပြီးတရိတ်ဆန်တချို့တိတ်ဆုံးခဲ့ရတယ်လို့သိရှိရပါတယ်။အလားတူမနက် 9:32 မိနစ်မှာလေကန်ကုန်းကျွာကိုတရုတ်ဦးလေးစိမ်းမှ Jet Fighter တစ်စီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဆိုပါလေကြောင်းတိုက်ခိုက်မှုတွင်တားဖနှူးထိမှန်ခဲ့ကတမီးဖြစ်သူတိတ်ဆုံးခဲ့ပြီးဖခင်ဖြစ်သူမှထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ကျောင်းသားလေယုံတက်တော်မှာကြာဆုံးရဲဘော်နှုတ်အတွက်နာယီပြုလုပ်တဲ့သတင်းကိုဆက်လက်တင်ပြပေးခြင်းပါတယ်။ကျောင်းသားလေယုံတက်တော် SAF ကဆရာနာရှင်တော်လှန်ရေးတိုက်ပွဲတွင်ကြာဆုံးခဲ့ရတဲ့ရဲဘော်နှုတ်အတွက်နာယီခန္ဓာပြုလုပ်ပေးခဲ့တယ်လို့သိရှိရပါတယ်။ကျောင်းသားလေယုံတက်တော်ကရဲဘော်ရာဇာဟာဇွန်လ10ရက်နေ့ည9နာရီနဲ့ရဲဘော်တီဟလီဟာဇွန်လ9ရက်နေ့မနက်4:34မိနစ်မှာတော်လှန်ရေးတာဝန်များကိုထမ်းဆောင်ရင်းရဲဝန်စာအသက်ပေးလူကြာဆုံးခဲ့တယ်လို့ဆိုပါတယ်။ကြာဆုံးရဲဘော်နှုတ်အတွက်အမိန့်ပြန်တမ်းဖတ်ကြားခြင်းနဲ့တကြိုချင်းခန္ဓာကိုဇွန်လ9ရက်နေ့မှာပြုလုပ်ပေးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဒိုင်ဥခမယ440တယင်းကော့တောင်းချေဆိုင်ခမယ431တယင်းနဲ့ညဝရီမျိုး295တယင်းမှာစစ်မှုထမ်းတပ်သားသေး10ဦးလက်နက်ခဲယမ်းများနဲ့အတူအလင်းဝင်လာတဲ့သတင်းကိုတင်ပြပေးခြင်းပါတယ်။ဇွန်လ10ရက်နေ့မှာဒိုင်ဥမျိုးနဲ့ခမယ440တယင်းမှာစစ်မှုထမ်းတပ်သားသေး10ဦးဟာလက်နက်ခဲယမ်းများနဲ့အတူပြည်သူ့ကာကွယ်ရေးတပ်မတော်စစ်ဗျူဟာ28တို့ဆက်သွဲကအလင်းဝင်ရောက်လာခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။အလင်းဝင်ရောက်လာတဲ့စစ်မှုထမ်းတပ်သားသေး10ဦးဟာအကြမ်းဖက်အတင်းအဓမ္မတပ်သားစုဆောင်ခံထားရသူများဖြစ်ပြီးစစ်မှုထမ်းပတ်စဉ်3နဲ့စစ်မှုထမ်းပတ်စဉ်8ကစစ်မှုထမ်းတင်နန်းစင်တပ်သားတပ်များဖြစ်တယ်လို့သိရှိရပါတယ်။အလားတူဇွန်လ3ရက်နေ့မှာကော့တောင်းမြို့နယ်ခြေဆိုင်431ခြေမြန်တရင်မှာထွက်ပြေးလွတ်မြောက်လာတဲ့စစ်မှုထမ်းတပ်သားအဖြစ်စုဆောင်ခံရသူ3ဦးဟာကော့တောင်းမြို့နယ် Local PDF ဂျန်လောအဖွဲ့ထံအလင်းဝင်ရောက်လာခဲ့တယ်လို့သိရှိရပါတယ်။အဆိုပါအလင်းဝင်ရောက်လာသူ3ဦးမှာကိုအားကာထွန်းကိုလှဝင်းမောင်နဲ့ကိုအောင်ထွန်းလင်းတို့ဖြစ်ပါတယ်။၎င်းတို့သုံးဦးဟာထိုင်းနိုင်ငံတွင်ဖမ်းဆီးခံပြရပြီးနောက်ရနောင်းမြို့နယ်မှာကော့တောင်းမြို့နယ်သို့ပို့ဆောင်ခံခဲ့ရပြီးစစ်မှုထမ်းအဖြစ်တပ်သားအသစ်စုဆောင်ခံခဲ့ရခြင်းဖြစ်ပါတယ်။အဲဒီနောက်မှာချင်းမြန်တရင်431သို့ပို့ဆောင်ခံခဲ့ရပြီးဆယ်ရဲခန့်သာနေထိုင်ခဲ့ရကထွက်ပြေးလာခဲ့ခြင်းဖြစ်တယ်လို့သိရှိရပါတယ်။ ထွက်ပြေးလာသူ၁၀ယောက်နဲ့ကျန်ခွနဲဦးကထွက်ပြေးနေစဉ်စိတ်ကောင်းစီတပ်သားများနဲ့ထိတ်တိုက်တိုးပြီးတန်ပိုက်လုံးနဲ့မသေးယုံရိုက်နှက်ခံရကပြန်လည်ဖမ်းဆီးသွားတယ်လို့သိရှိရပါတယ်။ထို့အတူဇွန်လ9ရက်နေ့မှာမြဝတီမြို့295တရင်မှာရဲဘော်3ဦးဟာဗျူဟာ31လုံချုံရေးတက်ခွဲထံအလင်းဝင်ရောက်ခဲ့တယ်လို့သိရှိရပါတယ်။ယူအာ31လုံချုံရေးတက်ခွဲထံအလင်းဝင်ရောက်ခဲ့တဲ့ရဲဘော်3ဦးအားတူးလင်စုငွေ9သိန်းကျပ်စီပေးအပ်ချင်းမြင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရဲ့အသက်80ပြည့်မွေးနေ့ကိုတော်ဝင်တောင်းတပ်ဖွဲ့ဝင်များဂုဏ်ပြုခဲ့တဲ့သတင်းကိုတင်ပြပေးကြပါတယ်။အကြံဖက်စစ်ကောင်စီရဲ့မတရားဖမ်းဆီးထုတ်နှောင်ခြင်းခံရရတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့ကိုစူတောင်းကဂုဏ်ပြုပေးခဲ့တယ်လို့ Royal Peacock Collin ကသတင်းထုတ်ပြန်ထားပါတယ်။အမေဒေါင်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့တော်ဝင်တောင်းတပ်ဖွဲ့ဝင်ရဲဘော်များကဒိုက်ထိုးလေးကျင့်ကံအကြိမ်ရေ80နဲ့ခေါင်းဆိုင်80စက္ကန့်ပြုလုပ်ကအမေစုအမြန်လွတ်မြောက်ပါစေကြောင်းစူတောင်းပေးခဲ့တယ်လို့ဆိုပါတယ်။အခြားပြည်သူကာကွယ်တပ်ရင်းများမှရဲဘော်များနဲ့ပြည်သူများအနေနဲ့လည်းစု80ဘက်ဒီကမ်ပိန်းမှာပါဝင်ပေးကြဖို့ကိုတော်ဝင်တောင်းတရင်ကတိုက်တွန်းထားပါတယ်ဆလဘီရန်ကုန်ဝင်းချက်ဝစ်စင်ကြီးကားကမ်ပိန်းဟာ80ရာခိုင်နှုန်းအထိရရှိထားပြီးကျန်20ရာခိုင်နှုန်းကိုဝိုင်းရံပေးကြရန်တိုက်တွန်းထားတဲ့သတင်းကိုတင်ပြပေးခြင်းပါတယ်ရန်ကုန်ဝင်းချက်ဝစ်စင်ကြီးကားကမ်ပိန်းဟာ80ရာခိုင်နှုန်းအထိရရှိထားပြီးကျန်ရှိနေတဲ့20ရာခိုင်နှုန်းကိုဝိုင်းရံပေးကြရန်အသိပေးတိုက်တွန်းထားပါတယ်ကျွန်တော်တို့ရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တင်မှလက်ရှိပြုလုပ်နေတဲ့ရန်ကုန်ဝင်းချက်ဝစ်စင်ကြီးကားကမ်ပိန်းဟာ80ရာခိုင်နှုန်းအထိရရှိပြီးဖြစ်တာကြောင့်ကျန်ရှိနေတဲ့ကမ်ပိန်းကာလ9ရက်အတွင်းမှာ20ရာခိုင်နှုန်းကိုထောက်ပို့ရဲဘော်ရဲဘက်များကဝိုင်းဝန်းအားဖြည့်ပေးကြပါအောင်လို့ဆိုပါတယ်ရန်ကုန်ဝင်းချက်ဝစ်စင်သိန်းတထောင်ကမ်ပိန်းဟာစစ်စင်ရေးတွေမှာရှေ့တန်းသွားကြမယ်ရန်ကုန်တိုင်းပြည်သူ့ကာကွယ်တပ်ဖွဲ့တရဲဘော်တွေကိုအုတ်ထုတ်ကြီးကတက်ဆင်ပေးနိုင်မှုကမ်ပိန်းကိုပြုလုပ်ခြင်းဖြစ်ပါတယ်2025ခုနှစ်မေလ15ရက်နေ့မှဇွန်လ15ရက်နေ့အထိရဲဘော်တွေရန်ကုန်ကိုဥတီတဲ့တိုက်ပွဲတိုင်းမှာရွတ်ရွတ်ချွတ်ချွတ်ပါဝင်တိုက်ပွဲဝင်နိုင်မှုကမ်ပိန်းမှာကြီးကအုတ်ထုတ်9,000ဘတ်ဖက်စတကူ3,500ဘတ်ဈေးနှုန်းတွေအတိုင်းဆင်ပေးနိုင်တယ်လို့နိုင်တမြလေးပါဝင်အားဖြည့်ပေးနိုင်တယ်လို့သိရှိရပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောင်မင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပါပါ
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီးနေရေဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်သတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့တမရာယုံပြောရေးဆိုခွင့်ရှိသူဦးကျော်စောကိုတာဝန်မှအနားယူခွင့်ပြုတဲ့သတင်းကိုတင်ပြပေးပါမယ်။ပြည်တော်စုသမရမြန်မာနိုင်ငံတော်အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတော်တမရာယုံရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်စောအားဇွန်လ10ရက်နေ့မှာစတင်ပြီးတော့ပြောရေးဆိုခွင့်ရှိသူတာဝန်မှအနားယူခွင့်ပြုလိုက်ကြောင်းအမျိုးသားညီညွတ်ရေးအစိုးရယာယီတမရာတူဝါလက်ရှိလာမှသတင်းထုတ်ပြန်ပါတယ်။ဦးကျော်စောဟာနိုင်ငံတော်တမရာယုံရဲ့မဟာဗျူဟာမြောက်ထိတွေ့ဆက်ဆံမှုနဲ့ပေါင်းဆက်ညီနိုင်ရေးကဏ္ဍများမှာဆက်လက်တာဝန်ယူထမ်းဆောင်သွားမယ်လို့ယာယီတမရာထုတ်ပြန်ချက်မှာပါရှိပါရခင်ဗျာ။ဆလပီအချမ်းမတ်စီအုပ်စုကမေလာအတွင်လူခွင့်ရေးချိုးဖောက်ကျူးလွန်မှုစုစုပေါင်း606မှုကိုကျူးလွန်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အချမ်းမတ်စီအုပ်စုက2025ခုနှစ်မေလာအတွင်လူခွင့်ရေးချိုးဖောက်ကျူးလွန်မှုစုစုပေါင်း606မှုကိုကျူးလွန်ခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကကောက်ယူမှတ်တမ်းတင်ထားရှိပါတယ်။မေလာအတွင်မှာသခိုင်းတိုင်းဟာလူခွင့်ရေးချိုးဖောက်ခံရမှုအများဆုံးဖြစ်ခဲ့ပြီးတော့128မှုထိရှိခဲ့ပြီးလေကြောင်းတိုက်ခိုက်ခံရမှုအကြိမ်ရေအတွက်အများဆုံးအနေနဲ့မန္တလေးဟာ82ကြိမ်အထိတိုက်ခိုက်ခံခဲ့ပါတယ်အခြားသောချိုးဖောက်ခံရမှုဖြစ်စဉ်တွေအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုတွေကြောင့်တည်ဆုံးသူအရေးအထွတ်နဲ့ပျက်စီးဆုံးရှုံးမှုများကိုလည်းစနစ်တကျမှတ်တမ်းတင်ထားရှိပြီးဖြစ်တယ်လို့ဆိုပါတယ်လူခွင့်ရေးဆိုင်ရာဝန်ကြီးဌာနအနေနဲ့ပြည်သူတရေလုံးတန်းတူညီမျှမှုရရှိရေးငြိမ်းချမ်းရေးနဲ့တရားမျှတမှုရရှိရေးတည်ဟူသောဥတီချက်များကိုခိုင်ခိုင်မာမာလက်ကင်ဆွေးထားပြီးအကြံပေးစေအုပ်စုရဲ့ကျူးလွန်မှုများကိုအပြစ်ပေးအရေးယူနိုင်ရေးအစွမ်းကုန်တာဝန်ယူဆောင်ရွက်သွားမယ်လို့ဆိုထားပါတယ်ခင်ဗျာဆလပီတော့နွေဦးတော်လန်ရဲ့လမ်းခုလက်တနေရမှာသူနာပြဦးအေးမောင်ကြာဆုံးခဲ့ရမှုမိသားစုနဲ့ထပ်တူကြေကွဲဝမ်းနေကြောင်း NUG ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းအင်းတော်မျိုးနယ်အတွင်းဒေသခံတိုင်းသားပြည်သူများနဲ့တော်လန်ရဲဘော်များအားစေကူတောင်းမှုများကျန်းမာရေးဆောင်ရှောက်မှုများပေးအပ်နေတဲ့သူနာပြဦးအေးမောင် TN အသက်62နှစ်ဟာ2025ခုနှစ်ဧပြီလကအင်းတော်မျိုးနယ်အတွင်းမှာရှိတဲ့ဆေးကန်းတစ်ခုအပေါ်အကြံပေးစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတစ်ခုမှာထိခိုက်ဒဏ်ရာရရှိခဲ့ပြီးတဲ့နောက် လ22ရက်နေ့မှာကွယ်လွန်ဆုံးဖြတ်ခဲ့ကြောင်းကြားသိရတယ်လို့ NUG ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနဟာနှွေဦးတော်လန်ရေးရဲ့လမ်းခွလက်တနီယာမှာကြာဆုံးခဲ့ရတဲ့ဦးအေးမောင်ရဲ့မိသားစုနဲ့ထက်တူကြေကွဲဝမ်းနေရတယ်လို့ဖော်ပြထားပါတယ်။ဝန်ကြီးဌာနဟာမြန်မာနိုင်ငံမှာဆရာနာရှင်စနစ်အပြီးတိုင်ချုပ်ငင်းပြီးတော့ Federal Democracy ပြည်ထောင်စုကြီးပေါ်ထွန်းတည်အထိတိုင်းသားပြည်သူတရက်လုံးနဲ့လက်တွဲပြီးစတဲ့တဖူဂျူပန်တိုက်ပွဲဝင်သွားမှာဖြစ်ကြောင်းဂတိသက်စာပြုတ်အပ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့လေဗဒန်မြို့နယ်လုံးဆိုင်ရာចောင်းသားများတက်မကဘာကာတာများအဖွဲ့ချုပ်ဥက္ကဋ္ဌဦးအောင်ကတိဆိုအားအချင်းတောင်ဝန်ထမ်းများမှဝိုင်းဝန်းရိုက်နှက်၍ပြင်းထန်တန်ရန်ရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။တာယော်ရီအချင်းတောင်မှာပုံမှန်905ကကြီး124ကကြီးတို့ဖြင့်ထောင်ဒဏ်12နှစ်ချမှတ်ခံထားရတဲ့လေဗဒန်မြို့နယ်လုံးဆိုင်ရာចောင်းသားများတက်မကဘာကာတာများအဖွဲ့ချုပ်ဥက္ကဋ္ဌကိုအောင်ကတိဆိုကိုမေလ18ရက်နေ့ကအချင်းတောင်တာဝန်ခံအရာရှိရုံးကန်းနှင့်တောင်ရမှာအချင်းတောင်ဝန်ထမ်းတွေကရိုက်နှက်ခဲ့ရာတန်ပြင်းထန်စွာရရှိခဲ့တယ်လို့ဘာကာတာများအဖွဲ့ချုပ်ကအတည်ပြုထားပါတယ်။လေဗရန်မြို့နယ်လုံးဆိုင်ရာចောင်းသားများတမကဘာကာတာများအဖွဲ့ချုပ်ဥက္ကဋ္ဌကိုအောင်ကတိဆိုးကိုပုံမှန်124ကကြီး905ကကြီးတို့နဲ့ထောင်ဒဏ်12နှစ်ချမှတ်ထားပြီးတော့မတရားဖမ်းဆီးအကျဉ်းချထားတာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးငလင်ဘေးတင်ပြည်သူများအတွက်ခိုးလုံနားနေနိုင်ဖို့အတွက်အရေးပေါ်နားခိုရာဆုံးမများကို Spring Development Bank, Nyan Crypto, Co Crypto Studios တို့ရဲ့စီစဉ်ပံ့ပိုးမှုများနဲ့ဆောက်လုပ်ပေးနိုင်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မလ28ရက်နေ့ကဖြစ်ပွားခဲ့တဲ့ငလင်တန်းကြောင့်ပြိုလဲပျက်စီးခဲ့ရတဲ့ဒေသများမှာ Bybit မှမြန်မာနိုင်ငံအားငလင်တန်းကြောင့်နေထိုင်ကျင့်လျာအိုးအိမ်ပျက်စီးခဲ့ရတဲ့ဒေသခံပြည်သူများအတွက်ခိုးလုံနားနေနိုင်ဖို့တန်းလက်တနည်းအမိုးအကာများဖြင့်အရေးပေါ်နားခိုရာဆုံးမများကို Spring Development Bank, Myan Crypto, Co Crypto Studios တို့ရဲ့စီစဉ်ပံ့ပိုးမှုများနဲ့အတူနေရာအသီးသီးမှာဆောက်လုပ်ကာရန်ပေးနိုင်ခဲ့တယ်လို့ SDB ຫນွေဥပံကအသိပေးဖော်ပြထားပါတယ်။ယခင်ကတည်ဆောက်ခဲ့ပြီးပုံရိပ်များကိုဒေသခံများရဲ့လုံခြုံရေးကိုအလေးထားတဲ့အတွက်ကြောင့်ယခုအချိန်မှသာဖော်ပြနိုင်ခြင်းဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။ဆလဘီဒေါအောင်ဆန်းစုကြည်ရဲ့အတွက်မွေးနေ့ဆုတောင်းရုပ်တံအားလုံးရဲ့ပါဝင်မှုနဲ့မွေးနေ့ဆုတောင်း800ပြည့်အောင်ဆုနိုင်မယ်လို့ကုထိန်လင်းပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ဒေါအောင်ဆန်းစုကြည်ရဲ့အတွက်မွေးနေ့ဆုတောင်းရုပ်တံအားလုံးရဲ့ပါဝင်မှုနဲ့မွေးနေ့ဆုတောင်း800ပြည့်အောင်ဆုနိုင်မယ်လို့တားငယ်ဖြစ်သူကုထိန်လင်းကပြောကြားလိုက်ပါတယ်။ Su 80 Birthday Wish Campaign ဟာမိမိရဲ့80နှစ်ပြည့်မွေးနေ့ကိုကမ္ဘာတဝန်းကလူတွေဆုတောင်းပေးနိုင်ဖို့ရိုးရှင်းပြီးလုံခြုံစိတ်ချစွာနဲ့တင်လို့ရအောင်လှုပ်ထားပေးတာပဲဖြစ်ပါတယ်။ဘယ်သူမှဆိုမွေးနေ့ဆုတောင်းအလကားတင်လို့ရပါတယ်မိမိဟာသူ့ရဲ့တဘဝလုံးဒီမိုကရေစီနဲ့လူအခွင့်အရေးများအတွက်နှိမ့်ညွတ်ခဲ့ပြီးတော့ဘဝရဲ့လေးပုံတစ်ပုံကိုလည်းထောင်ထဲဒါမှမဟုတ်အိမ်အခြေကျုံးနဲ့ဖြတ်သန်းခဲ့ရပါတယ်ဒီလိုဖြတ်သန်းခဲ့ရတာဟာမြန်မာပြည်နဲ့ပြည်သူတွေအပေါ်ထားရှိတဲ့ကရုဏာတရားနဲ့ငြိမ်းချမ်းစွာနဲ့နေနိုင်မဲ့ဒီမိုကရေစီဆန်ပြီးလွတ်လပ်တဲ့မြန်မာပြည်အတွက်ဆိုတဲ့တခုတည်းသောရည်မှန်းချက်အတွက်ပဲဖြစ်ပါတယ်ကျွန်တော်အနေနဲ့မိမိအတွက်မွေးနေ့ဆုတောင်းလေးတစ်ခုစီလောက်တော့တင်ပေးဖို့တောင်းဆိုပါတယ်အကုန်လုံးရဲ့ပါဝင်မှုနဲ့ကျွန်တော်တို့မွေးနေ့ဆုတောင်း800ပြည့်အောင်ဆုနိုင်မှာပါလို့ကိုထိန်လင်းကပြောကြားထားပါတယ်။ဒေါအောင်ဆန်းစုကြည်အသက်80ပြည့်နှစ်မွေးနေ့ဆုတောင်းစုစုပေါင်း 8,000 ကိုစုဆောင်ပြီးတော့ World Record တင်မှာဖြစ်ပြီးဇွန်လ6ရက်နေ့မှဇွန်လ16ရက်နေ့အထိအချိန်10ရက်အတွင်းမှာအခု 8,000 စုဆောင်သွားမှာဖြစ်တယ်လို့သိရပါတယ်။မိမိနဲ့အတူတူဖြတ်သန်းခဲ့ရတဲ့အခိုက်အတန့်တွေအားလုံးကိုကျွန်တော်တံပိုးထားပါတယ်။ကျွန်တော်လိုပဲအားလုံးလည်းမိမိနဲ့အတူဖြတ်သန်းခဲ့ရတဲ့အခိုက်အတန့်တွေရှိမှာပါ။ပြောင်းလဲမှုများကိုလည်းရင်ဆိုင်ရမှာမိမိရဲ့ရိုင်းလဲမသွားတဲ့တတ္တိဟာမြန်မာနိုင်ငံကလူတွေအတွက်ခွန်အားတစ်ခုဖြစ်တယ်လို့မျှော်လင့်ချက်ရောင်ကြည်လေးဖြစ်ပါတယ်ဒါဟာတင်းငယ်တဲ့လှုပ်ဆောင်ချက်လို့ထင်ရပေမဲ့ကျွန်တော်တို့အားလုံးရဲ့အတိတ်ပဲလေးနက်တဲ့စုပေါင်းညီညွတ်မှုကိုထင်ဟပ်စေမယ့်ရေရှည်တည်တမ်းမဲ့လုပ်ရက်တစ်ခုဖြစ်ပါတယ်မွေးနေ့ဆုတောင်းများအားလုံးကိုအွန်လိုင်းမှာလုံခြုံစွာနဲ့တင်စည်းထားမှာဖြစ်ပြီးတော့မိမိပြန်လည်လွတ်မြောက်လာတဲ့အခါမှာတော့မိမိကိုပြန်ပြနိုင်မှာဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့တားငယ်ကုထိန်လင်းကပြောပြထားပါတယ်ခင်ဗျာဆလဘီဒေါအောင်ဆန်းစုကြည် gift card များကိုအမှတ်တရအဖြစ်ဝယ်ယူသူများရက်ပေါင်း180အတွင် claim ပြီးတင်းစုကြည်တွေကိုရယူနိုင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်တံပိုးထားရတဲ့အမေစုရဲ့ gift card လေးတွေကိုအမှတ်တရအဖြစ်ဝယ်စုပြီးကြပြီလားဇွန်လ9ရက်နေ့မှ19ရက်နေ့အတွင်မိမိကိုယ်တိုင်ဖြစ်စီ agent and ranger များထံမှဖြစ်စီ NOH gift card page မှဖြစ်စီ1000မှစပြီးတော့3000 5000 3000တန် gift card တွေကိုဝယ်ယူနိုင်ပါတယ်လို့အောက်လန်းလွင့်ချီຫນွေဦးတီမီသားစုကအတိပီးဆိုထားပါတယ်ဝယ်ယူထားတဲ့လက်ဆောင်ကတ်များကို6လရက်ပေါင်း180အတွင်း claim ပြီးတင်းစုကြီးတွေကိုရယူနိုင်မှာဖြစ်ကြောင်းလည်းသိရပါတယ်တော်လန်အနာကက်လမ်းကြောင်းမှာတက်ကြွစွာပါဝင်မှုကိုမှတ်တမ်းတင်ထားရရောက်တဲ့အတွက်ကြောင့်ဂုံယူပွဲအမှတ်တရတစ်ခုအဖြစ်တင်စီထားလို့ရကြောင်းဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယို NUG မှဆက်လက်အံလွှင့်ပေးနေပါတယ်။အခုတစ်ခါမှနားဆင်ရမှာကတော့တော်လန်ရေးကဗျာဖြစ်ပါတယ်။မြစ်တိုဤသခင်မှလို့အမည်ရပါတယ်ရှင်။ကိုအောင်မန်းရေးသားထားပြီးတော့ရန်နိုင်ကခန်းစားရွတ်ဖတ်ပေးထားတာဖြစ်ပါတယ်ရှင်။
မြစ်တူဤသခင်မကဗျာဟာမြစ်တစ်စင်းပဲအေယော်ရီဟာကဗျာတစ်ပုဒ်ပဲဘဝရီဟာမြစ်တွင်နဲ့အပြိုင်တန်တရာဟာဘဝရီနဲ့အပြိုင်အာဖရိကတိုက်ကနိုင်မြစ်မဟာရှည်လျားလိုက်တာမိုင်ပေါင်း4000ကျော်ခေါင်းပေါင်းလို့မန်တင်းမြင့်မင်းနိုင်မြစ်ပြာနဲ့နိုင်မြစ်ဖြူတို့ခါတွန်းမှဆုံတဲကန္တရာရွေးဖြက်မြင့်လိုက်နှိမ့်လိုက်ကွေးလိုက်ပတ်လိုက်ကျန်းလိုက်ရင်လိုက်ကျင်းလိုက်ကျဲလိုက်ကြောက်နေရံတွင်နဲ့ပြိုင်ညီတဲ့ပင်လယ်ဟာပန်းတိုင်းအမေဆုံးမြင့်ညာမြင့်မမြင့်ခုံမြင့်ကျိုးမြင့်ဆုံမြင့်ဝံမြင့်ဝကျွန်းပေါ်မိုင်ပေါင်း4000ကျော်အံ့ပွဲမော်ကြွားမြစ်ဖျားမြစ်ဖျားကအန်ဒီတောင်တန်းပီရုမာဥကာယာလီနဲ့ဆုံအမေဆုံးမြစ်ကြီးဖြစ်ကြီးလိုက်တဲ့ရေလုံးကျဲလိုက်တဲ့မြစ်ပြင်9 Mrs. B. Yancy မြေကြီးသုံးသွဲပေါင်းရေချောင်းထက်ကြီးတဟီဟီတွန်းတိုက်မြေကျိုးမှန်သမျှဇွတ်တိုးမြေရိုးမှန်သမျှရိုက်ချိုးအမှိုက်ဟုသမျှတွန်းထိုးရဲစွမ်းတက်တီကိုအာကိုအတ္တလန်တိတ်သမုဒ္ဒရာမှာရောင်နေပြူတရုတ်ပြည်ကယန်စီမြစ်အာရှရဲ့အရှိဆုံးရှုခင်းတော်လန်သမိုင်းနယ်မြေတစင်တော်လန်သူတို့ရဲ့တငယ်ချင်းဖောက်ပြန်သူတို့အတွက်စစ်တလင်းနတ်ဒီဝရာတို့ရဲ့တန်တာကြီးတေးခြင်းတိဘက်ကုန်းမြေမှာမြဖြားခံရေစည်းကတန်ရေသံကပြင်းမန်ဟုံနဲ့စီစင်ခတ်တင်းတင်းရှန်ဟိုင်းနန်ကင်းကျူကျန်အန်ကင်းချုံကင်းကိုဖြတ်ရင်းတရုတ်ပင်လယ်ကိုဆင်းအလင်းနှံတစ်ခုရဲ့ပန်းကင်းအေရရီမြစ်တွင်းနှလုံးသားတို့စုဆုံဆင်းမျိုးချင်းတို့အတွက်အာမန်တင်းတော်လန်ချင်းရဲ့အမြောက်ဆန်းမေခမလိခရဲ့ပေါင်းစည်းတန်မိုးချိန်တန်လိုစီဝိညာဉ်ပေါင်းစုခြင်းရဲ့လှုပ်ဟန်အရမတရားကိုတွန်းလှန်မြင့်မင်းရဲ့ရှင်ခုန်တန်မေခနဲ့မလိခပေါင်းတန်လွင်စစ်တောင်းမျိုးရင်းတို့ပူပေါင်းဟောင်းငူဖြူဖြတ်အသစ်တွက်လန်းခင်ဘန်ခင်ကြီးတစင်းတီအိန္ဒိယသမုဒ္ဒရာကိုစီဝင်ရောင်နီမှာအောင်စီယွန်းရအောင်တိုက်စီတိုက်မောင်းတန်နာခံရင်အရှိရက်ကနေမင်းထွန်းပါအလေးမြေအစင်းစင်းပေါင်းစီပြည်သူအချင်းချင်းပေါင်းစီအဖိနှိတ်ခံအချင်းချင်းပေါင်းစီသတ်ဖြတ်ခံချင်းချင်းပေါင်းစီလွံ့မြောက်ချင်းတေးကိုဆိုကြအေးဆိုကြတိုက်ပွဲကြိုကြလောပြည်သူပေါင်းကိုစူးစီးရန်ဟုသမျှကိုစီချင်းထိုးမယိုးနိုင်တဲ့အနာဂတ်တေးရေးလိုက်စမ်းမနောင်တော်တို့ကျယ်ဝိညာဉ်တွေအတွက်အနာဂတ်ဟာတေးတဲ့တပုံအောင်မြင်မှုတိုင်းဆုံးရှုံးမှုတွေရှိမြဲတရားတို့စုံစည်းရာမြစ်တို့ရဲ့မာယာဗီဇပြောက်မြစ်မြစ်ကျိုးအင်းမြေရိုးတိုင်းရေစိုးလှိုင်းတွေကိုတွန်းတိုက်ရိုက်ချိုးရှေတိုးဖို့ချမ်းထားမန်အားတတိနဲ့ပြန်တန်းစို့မြစ်တို့ရဲ့အပြူမခေါင်းပေါ်ကကျေဝင်မိုးကောင်းငင်ပေါ်တင်ထားအာဂတဟာကျေစင်ဖြစ်သွားကျေပေါင်းလို့ဥညုံခါစားရင်နဲ့အမျှထာဝရပါပန်းလို့တခင်မှာကိုအောင်မိုင်း
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တော်လန်ရေးတေဂီတာတစ်ပုဒ်ကိုနားဆင်ရဖို့ရှိပါတယ်404တီဆိုထားတဲ့မော်ကွန်းသစ်တို့မြန်မာလို့အမည်ရတဲ့တော်လန်ရေးတေဂီတာဖြစ်ပါတယ်Thank you.
sa naibo pidu so ya tisido yoji goza muro alo shi negebi ande yaki shinja zelo pidu re wa myau ya zebo ma bi barai kwe tambo pya ya naibe
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz နဲ့ဓာတ်ရိုက်ဖမ်းယူနိုင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။